နေစီမချားသတင်းထောက်များအဖွဲ့ RSF ရဲ့ကမ္ဘာတဝန်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာမြန်မာနိုင်ငံကဒီနှစ်အတွက်အဆင့်140မှာရှိပါတယ်။မှနစ်ကတဲ့စာရင်သတင်းလွတ်လပ်ခွင့်အခြေအနေပိုဆိုးလာတဲ့အတွက်သဆင့်ရော့ကျသွားတာပါ။2017ခုနှစ်ကမြန်မာစစ်အစိုးရလက်ထက်ကနေအယက်တာအစိုးရအုပ်ချုပ်မှုအောက်ရောက်လာတဲ့အချိန်မှာတော့အစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတာနဲ့ဖန်စီအရေးယူခံရမှာကိုစိုးရင်ဖို့မလို့တော့ဘူးလို့သတင်းထောက်တွေကထင်မြင်ယူဆခဲ့တာပါ။2013ခုနှစ်ကနေ2019ခုနှစ်အကြားမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မြင့်တက်ခဲ့တာကိုလည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီနောက်ပိုင်းသတင်းလွတ်လပ်ခွင့်ပြန်ကျသွားတဲ့အချိန်ပြီးခဲ့တဲ့ February လမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တွေကလွန်ခဲ့တဲ့စနစ်တုန်းကအနေအထားမျိုးပြောင်းရောင်းသွားပြီလို့လည်းဖော်ပြထားပါတယ်။မြန်မာသတင်းထောက်တွေအနေနဲ့စနစ်တကျဖမ်းဆီးခံရတာတွေစင်စာတိဖြတ်တာတွေရင်ဆိုင်နေရတယ်လို့ပဲသတင်းထောက်အတော်များများကလည်းသတင်းမေးတိုင်ကြားမခံရအောင်ရဲတွေလှဖမ်းတာမျိုးမဖြစ်အောင်လို့လျော့ပတ်လုတ်ကင်နေကြရတယ်လို့လည်း RSF ကပြောပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစပြီးတော့သတင်းလွတ်လပ်ခွင့်တွေကျဆင်းလာနေတာဖြစ်တဲ့အတွက်အာဏာသိမ်းထားတဲ့စစ်တပ်ရဲ့လုပ်ရက်ကလုံးဝအံ့အားသင့်စရာတော့မရှိဘူးလို့လည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။